ဒီပမာအလုတ်သားလုပ်နေတဲ့မြန်မာနိုင်ငံသားတွေရဲ့အိမ်ပြန်ပို့ရမယ်အနည်းဆုံးငွေပမာဏကိုမကြခင်မှာတတ်မှတ်သွားမယ်လို့အလုတ်သမားရဲ့ဌာနတာဝန်ရှိသူကပြောပါတယ်။
ရရှိရဲ့လာစာပေါ်မူတည်ပြီးပမာဏအနည်းများကိုတတ်မှတ်သွားမှာဖြစ်တဲ့အကြောင်းနဲ့ပြည်ပမှာလုတ်ကိုင်းတဲ့အလုတ်အမျိုးအစားအကုန်လုံးအကျုံးဝင်သွားလိမ့်မယ်လို့လည်းပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုငင်းညံပြပြပေးပါမယ်ရှင်။တရားဝင်လုတ်သားစီလို့မှုနဲ့ပြည်ပမှာအလုတ်သွားရောက်လုတ်ကိုင်းနေကြတဲ့မြန်မာနိုင်ငံသားတွေရဲ့အိမ်ပြန်ပို့ရမယ်အနည်းဆုံးငွေပမာဏကိုတတ်မှတ လောက်ခေါ်သားနဲ့တွားတဲ့လောက်သားတွေလည်းအကျုံးဝင်လိမ့်မယ်လို့သူကပြောပါတယ်
။သူတို့ဒီ EC ချုပ်တဲ့အခါမှာသက်ဆိုင်နိုင်ငံကိုတွားမယ်ကဒီ EC စာချုပ်မှာပါတဲ့ဒီလာတာနှုန်းထားရဘလောက်တော့အတိဆော့ကြာနိုင်လို့ရဆွဲတင်နေဆိုတာဒါလေးကိုကျွန်တော်တို့ဘုရားဗန်တနေကိုလည်းကျွန်တော်တို့ဒီနိုင်ပြီးတော့ဆောင်နေသေးဖြစ်တယ်။အဲကြောင့်ဒီဘက်ကလည်းကျွန်တော်တို့ limited နဲ့ပတ်သက်လို့လည်းကျွန်တော်တို့ fitting ဖြစ်တိုင်းနဲ့နှုံသားကိုပြရာပြီးတော့ဒီပေါ်မှာကျွန်တော်တို့ဒီနိုင်ပြည့်ချက်နေသေးဖြစ်ပါတယ်
။နောက်ပိုင်းဆေလွတ်မဲ့အလုပ်သမားတွေဆိုရင် agency တွေနဲ့စာချုပ်ချုပ်ခရဲကပြန်လွှဲမဲ့ငွေပမာဏကိုထဲချုပ်ပေးဖို့အလုပ်သမားဌာနကစီစဉ်နေတာပါ။လက်ရှိမှာလည်းလောက်ကင်ရှာဖွေ agency တွေနဲ့ဒီကိစ္စကိုဆွေးနွေးနေတာပါ။Golden Sea မြန်မာ agency ရဲ့တာဝန်ရှိသူတူကအခုလိုပြောပါဗျ။ဒါပေ
မဲ့မကြတော့ဘူးလို့ပြောတယ်ခင်ဗျ။အဲ့ဒါထည့်အောင်ပို့ကြတော့ဘူး။ကျွန်တော်တို့မှတ်နာတော့နောက်ဆုံးဟိုကဒီနှစ်ကုန်တော့ပေါ့။နှစ်ကုန်တော့ဒီမှာပါလာတော့မှာခင်ဗျ။ဒီလားတဲ့မှာသူတို့ဖြစ်နိုင်အောင်ကောင်းတဲ့ပေါ်ပိုင်းနဲ့ဆိုတော့သိမကြတော့ဘူးခင်ဗျ။အဓိကတော့သူတို့အဓိကတော့နိုင်ငံသားဟိုလိုမျိုးဒီကျွန်တော်အဲသူတို့ခရီးတွေတွေ့တဲ့ပုံမှာမူတည်ပြီးတော့ဒီကျွန်တော်လည်းစီးနေတဲ့ထိကြားမှာပေါ့
။ Western Union လို့နိုင်ငံတကာငွေလွှဲစနစ်နဲ့လွှဲနိုင်ဖို့အတွက်ကနဦးစဉ်းစားထားကြတယ်လို့agency တချို့က VOA ကိုပြောပါတယ်တင်မောသားတွေကတော့အလုံသမားဝင်ကြီးဌာနရဲ့ဓာတ်ရိုက်ထိန်းချုပ်မှုအောက်မှာမရှိဘဲပို့ဆောင်ဆက်သွယ်ရေးဌာနအောက်မှာရှိပါတယ်ဒါကြောင့်လည်းဒီအစီအစဉ်မှာအလုံးပါဝင်တယ်လို့ပြောလို့မရသေးကြောင်းအလုံသမားရေးဌာနဘက်ကပြောပါတယ်ပြည်ပရောက်မြန်မာတွေကြားမှာတော့ဘိုဘန်ရဲ့နိုင်ငံသားငွေလဲနှုန်းသတ်မှတ်ချက်ဟာပြည်ပပေါက်ဈေးနဲ့ကွာဟနေတာကြောင့်ပုဂ္ဂလိကဟွန်ဒီစနစ်နဲ့ငွေလွှဲစနစ်ကိုပဲသုံးနေအောင်မယ်လို့ပြောဆိုနေတာတွေလည်းရှိပါတယ်ပြည်ပရောက်မြန်မာတွေရဲ့အိမ်ပြန်ပို့တဲ့ငွေဟာ10နှစ်အတွင်းမှာအမေရိကန်ဒေါ်လာ6ဘီလီယံလောက်ရှိတယ်လို့နိုင်ငံတကာနဲ့အရက်ဖတ်အဖွဲ့တချို့ကခန့်မှန်းတွက်ချက်ခဲ့ပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းနိုင်ငံသားငွေထိန်းချုပ်ရေးဗဟိုဘဏ်ဘက်ကစီးပင်းစည်းကမ်းတွေချမှတ်လာတဲ့တစ်ချိန်တည်းမှာပဲပြည်ပမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေရဲ့ဝင်ငွေပြန်လည်ပေးပို့တဲ့စနစ်အပေါ်မှာလည်းတရားဝင်ပေးပို့တဲ့စနစ်တွေကိုသုံးဖို့ညွှန်ကြားချက်တွေထုတ်ပြန်လာခဲ့ပါတယ်။ပြည်ပမှာထွက်ပြီးအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားအများအပြားရှိနေပြီး၄သန်းနဲ့၅သန်းကြားမှာရှိမယ်လို့တရားလွတ်လပ်တဲ့စီးပွားရေးအဖွဲ့အစည်းတချို့ကခန့်မှန်းပါတယ်။အများစုဟာထိုင်း၊ကိုရီးယား၊မလေးရှားနဲ့ဂျပန်နိုင်ငံတွေမှာအများဆုံးတွားရောက်အလုပ်လုပ်နေကြပါတယ်ခင်ဗျာ။